1990မေလ29ရက်နေ့မှာကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲအပြတ်အသတ်နဲ့နေရာအများစုမှာအနိုင်ရခဲ့ပြီးတဲ့နောက်စစ်အစိုးရကလွတ်တော်မခေါ်အာဏာမလွှဲတဲ့အတွက်အဲ့ဒီနှစ်စက်တင်ဘာလမှာအင်းစိန်ထောင်မှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေကအစံကခံဆန္ဒပြကြသလိုအာဏာလွှဲပေးဖို့အတွက်ကြွေးကြော်တောင်းဆိုခဲ့ကြပါတယ်။အဲ့ဒီလှုပ်ရှားမှုကိုစစ်ထောက်လှမ်းရေးနဲ့ထောင်အာဏာပိုင်တွေကအကြမ်းဖက်ဖြိုခွက်ခဲ့တဲ့အတွက်ဒဏ်ရာတွေရကြသလိုနေထောင်တွေပြောင်းရွှေ့ခံရတယ်လို့နှိပ်စက်ခံရတဲ့နိုင်ငံရေးကျင်းသားဟောင်းတွေကပြောကြပါတယ်။အဲ့ဒီဖြစ်ရတဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်အထွေထွေအတွင်းရေးမှုဘဝနဲ့ထောင်ချခံထားရတဲ့ကိုညိုထွန်းကအဲ့ဒီအချိန်မှာအင်းစိန်ထောင်လေးတိုက်မှာရှိနေပြီးသူ့အတွေ့အကြုံကိုအခုလိုပြောပါတယ
်။ဒီဘက်ဝယ်နိုင်ငံသားနဲ့အာဏာမလွှဲတဲ့ပြစ်စာအဲ့ဒါကိုဒီကျွန်တော်အဆောင်မှာရှိတဲ့ဒီနိုင်ငံရေးရဲဘော်တွေကနေစပြီးတော့ဟန်ကဆိုင်ဘော်လေဟန်ကဆိုင်ဝင်ရတယ်။အဲ့ဒီကနေပြီးတော့သူတို့စခွေးတိုက်အဖို့ခံရတယ်ဟိုသူတို့အုပ်စုကိုလူစုခွဲပလိုက်တယ်။အဲ့ဒီဒီရက်ကနေပြီးတော့ကျွန်တော်တို့ဒီစိုက်တွေဘက်ကိုကူးလာတယ်။တော့မိမထောင်ကိုကူးသွားတယ်။ကျွန်တော်တို့တိုင်ဝမ်ထဲမှာတော့ကျိုးတိုက်ကစရတယ်ပေါ့ဗျာ။၂၄ရက်နေ့ညမှာကလေးကဒီရှင်ခွဲတဲ့လို့ခေါ်တဲ့အင်းစိန်ကျိုးတိုက်ကဒီနိုင်ငံရေးသချင်းတွေဆိုနေကြပြီဗျာ။အဲနောက်နေ့မနေ့ကျတော့မင်းလာချမပြီးတော့ဘူးကျိုးတိုက်ကိုအထမင်းလည်းလာမပေါ်တော့ဘူး။အဲ့ရနေပြီးတော့ကျွန်တော်တို့ဟလာတက်တိုက်တို့တက်တိုက်ကနေပြီးတော့တခါမိမထောင်တော့အနှစ်တိုက်တို့၃တိုက်၄တိုက်၅တိုက်၆တိုက်အကုန်လုံးကိုကူးသွားတော့ပေါ့ကူးသွားတဲ့အခါမှာကျတော့ကျွန်တော်တို့အဲ့ဒီနေ့ကအဲ့လိုသမင်းဖြတ်ပေါ့ဗျာ။နောက်မင်းလာလည်းချမပေးတော့ဘူးပြီးတော့နေရခင်းတနာကြီးလောက်ကျတော့ကျွန်တော်တို့ကျွန်တော်ဆိုလို့ရှိရင်ကိုယ်ဆွတ်ချက်နဲ့ကိုမျက်လုံးကိုစီးရတာပေါ့စီးလိုက်တယ်စီးပြီးတော့သူတို့လက်ထိတ်တောက်ပြန်ခတ်တယ်ပြီးတော့နေလှမ်းတယ်ပြီးတော့ကမ်းပိုက်နဲ့ရိုက်တယ်ကျွန်တော်ဆိုလို့ရှိရင်တော့အချက်30လောက်ရှိမယ်ပေါ့ဗျာ။ဟိုကိုမင်းစရာကကျတော့အဲ့ဒီတော့ဥဥဟံပေါ့လေစီးညွှန်ကြိုးကိုပြန်ပြောတဲ့အတွက်သူကတော့၄၆၀လောက်များတယ်ဗျ။တောက်ပါပြီးရှင်းလို့ပါတော့អော်လိုက်ရသေးတယ်။အဲ့ရကတော့ငါးလိုက်ရှင်းပါတယ်ရိုက်တာဗျ။အဲ့ဒီကျွန်တော်တို့ကတော့ဂပိုင်းနဲ့ရိုက်ပြီးတော့စစ်ခွေးအဝယ်မှာကျတော့တကထပ်ပြီးတော့တွေ့ရကိုရိုက်တာ။ပြီးတော့တကစစ်ခွေးတိုက်တဲ့ကို6နဲ့ဆောင်းတိုင်းမတော့ဘူးဖျက်ထည့်လိုက်တာ။အဲ့ဒီမှာတန်တိုင်းကြားရရနေပြီးတော့တက်သားတုတ်ကြီးနဲ့ရိုက်သေးတယ်ဗျ။ရိုက်တော့ကျွန်တော်ကအဲ့ဒီမှာခေါင်းဖြီသွားပြီးတော့တွေ့ရတန်းချင်မချသွားတဲ့အခါကျတော့ဟာဒီကောင်နာသွားပြီးမင်းနောက်ဆုံးဆိုပြီးတော့ကျော်ပြီးပြီးတော့ဟိုနိုင်ရက်ကိုသွားကတ်နေရတာဗျ။အဲ့ဒီကနေပြီးတော့မနေ့ကျတော့ခြေချင်းခတ်ပြီးတော့ကျော်ချောင်းကြောင်းတာပါပဲ
အဲ့ဒီကာလလုံးကအင်းစိန်ထောင်ရဲ့နှစ်ဆောင်၃ဆောင်၄ဆောင်နဲ့၅ဆောင်တွေမှာနိုင်ငံရေးကျင်းသားတွေရှိကြသလိုကျိုးတိုက်လို့ခေါ်တဲ့ကျိုးသမားတွေထားတဲ့နှစ်တိုက်အပါအဝင်တခြားတိုက်တွေမှာလည်းထင်ရှားတဲ့နိုင်ငံရေးကောင်းဆောင်တွေကျောင်းသားကောင်းဆောင်တွေရှိကြပါတယ်အဲ့ဒီထဲမှာတညင်ရေနံချက်ဆက်ယုံပုံခွဲမှုနဲ့ဆွတ်ဆွဲခံရပြီးထောင်ကျနေတဲ့ကုတန်းစော်လည်းပါဝင်ပါတယ်ကုတန်းစော်ကလည်းသူ့အတွေ့အကြုံကိုအခုလိုပြောပါတယ
်အခန်းထဲကနေပြောချင်နော်မျက်နှာကိုလက်ပြီးနဲ့တစ်ချက်ထိုးလိုက်တယ်ဗျာထိုးတဲ့အခါကျတော့နှာခေါင်းထူတာနှာခေါင်းကကျူးလို့တော့ကျူးသွားကျူးရထွက်သွားတာပေါ့ဗျာအဲ့ဒီကနေမှကျွန်တော်ကိုတကောင်းထွက်ပြီးတော့ခေါ်သွားတယ်ခေါ်သွားပြီးတော့ဒီတိုက်ဝင်းထဲမှာမှောက်ရပေါက်ခိုင်းရပေါက်ပြီးတော့ပွားတယ်တက်နေတယ်တက်နေပြီးတော့ကျွန်တော်ကိုနေဝိုင်းရိုက်ကြတယ်ကျွန်တော်လိုပဲရိုက်ခံရတဲ့လူတွေကလည်းအများကြီးပြင်းလာတာအဲ့ဒီကနေမှတခါကန်ပြီးတော့အကန်ခံပြီးတော့စခုတိုက်ထဲကိုဝင်ရတာအဲ့စခုတိုက်ထဲကိုရောက်ပြီးတော့ညဆက်မိုက်ကြတော့ကျွန်တော်တို့တန်ချင်းခက်တယ်တန်ချင်းခက်တဲ့အခါမှာကျွန်တော်အခန်းမြင်ထုတ်တယ်အခင်းတို့တကမျက်နှာကိုချက်ထိုးလိုက်တယ်ဘောင်းကုန်ထားတဲ့အချိန်ပါလေအဲ့ဒီမှာရခုံကွဲသွားတာပေါ့နော်အဲ့မှာသွေးထွက်သွားတော့အဲ့ဒီမှာတန်ချင်းချင်းခတ်ခတ်ပြီးတော့မနေ့၄နိုင်ထုတ်ကြတော့ကျွန်တော်တို့သွေးရဲ့ကျင်းထောင်ကိုပို့လိုက်တာလေ
အဲ့လိုနှိပ်စက်ခံရတဲ့အထက်မှာထင်ရှားတဲ့ NLD ခေါင်းဆောင်တွေဖြစ်ကြတဲ့စာရေးဆရာမောင်တော်ကစာရေးဆရာဦးမိုးသူဒေါက်တာတင်မျိုးဝင်းတို့ပါဝင်ကြသလိုနောက်ပိုင်းမှာထင်ရှားလာတဲ့စာရေးဆရာတာယာမင်းဝေကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမင်းစီရပြို့လည်းပါဝင်ကြပြီးအဲ့လိုနှိပ်စက်ခံရတဲ့တွေကတချို့နိုင်ငံရေးကျင်းသားတွေဆိုရင်တိတ်မကြခင်နှစ်ပိုင်းမှာကွယ်လွန်သွားတာမျိုးလည်းရှိတယ်လို့ကိုတန်းစောကပြောပါတယ
်ဒီလိုရှိမှမြင်ရတော့စာရေးဆရာမောင်တော်ကပါတယ်ဒေါက်တာတင်မျိုးဝင်းပါတယ်ဦးမိုးသူပါတယ်မောင်ကိုယူကွယ်လွန်သွားရင်မောင်ကိုယူပါတယ်နှစ်လလောက်ကြာလာတဲ့ခါကျတော့ဆရာတော်ကစုံသွားတယ်ဆရာတော်ကလည်းပဲအဲ့ဒီတန်းရတန်းတက်တည်တယ်ပေါ့နော်လည်းပဲအသေးလေးရိုက်ခံရတော့ဒုက္ခိတာအဖိုးကြီးပေါ့အသေးလေးရိုက်ခံတဲ့ခါကျတော့အဲ့ဒီတန်းရတန်းတက်တည်လည်းပဲသူကွယ်လွန်သွားတယ်ပေါ့နောက်ကျူးသမားတယောက်ထောင်းနေလို့ချင်းနှစ်ရက်လောက်ပဲကြာတယ်အပြင်မှာကွယ်လွန်သွားတယ်အဲ့ဒီတန်းရတန်းတက်တည်လည်းပဲ
ထောင်းထဲမှာဘာကြောင့်ဒီလိုလှုပ်ရှားမှုတွေဆောင်ရွက်ရလဲဆိုတော့ကိုတန်းစောက
နိုင်ငံကျင်းသားတွေရဲ့တရားတစ်ခုကဘာလဲဆိုတော့ပြည်မှာရှိနေတဲ့နိုင်ငံရေးသမားတွေပြည်မှာရှိနေတဲ့ပါတီရက်သူတွေကိုတွန်းအားပေးတဲ့အနေနဲ့ဟာလားငါတို့အသေးရင်သေးပြီးစီကောင်ထောင်းထဲကနေတွန်းအားပေးမယ်ထောင်ထဲမှာတော့မှအဲ့လောက်လုံနေကြမယ်လုံရဲကြမယ်ဆိုရင်အပြင်သူတွေကကျွန်တော်တို့ထပ်ပို့လုံရဲမယ်ပေါ့အဲ့ဒီအယူအဆနဲ့ကျွန်တော်တို့အသေးခံအနာခံပြီးကျွန်တော်တို့တိုက်ဝဲဝင်တာပါအ
ခုတော့အဲ့ဒီဖြစ်ရဟာ24နှစ်တိုင်ခဲ့ပြီဖြစ်တဲ့အတွက်ဒီဖြစ်ရကိုတမိုင်းမှတ်တမ်းတစ်ခုအနေနဲ့အများပြည်သူသိစေချင်သလိုနောက်နောက်မှာဒီလိုနှိမ့်ဆက်ညှဉ်းပန်းမှုတွေမပေါ်ပေါက်အောင်သတိပေးတဲ့အနေနဲ့ရှင်းလင်းဝဲပြုလုပ်တာလို့ပြောကြပါတယ်ခင်ဗျာ